Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်2019ဇန်နဝါရီလ18ရက်ကြာသာပတင်း VOA မြန်မာပိုင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေပြီးတော့9နာရီအထိ American ပြည်ထောင်စုဝါရှင်တန်မြို့တော်ကနေကြားရိုက်အသံလွှင့်နေပါပြီရှင်ဒီမဆုမြတ်ပေါ်ပါရှင်ဒီနေ့ညနေအစီအစဉ်တွေကိုစီစဉ်တင်ဆက်ပေးသွားပါမယ်
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့စီးရဲနိုင်ငံမြောက်ပိုင်းမှာအထူးခံဘုံကသမတူရဲ့တက်ခတ်မှုကြောင့် American နိုင်ငံသား၄ဦးသေဆုံးသွားပါတယ်အမေရိကန်သမ္မတဟိုကတွဲဆုံနှုတ်ဆက်မဲ့ဝါရှင်တန်ခီးစဉ်အတွက်မြောက်ကိုရီးယားထိပ်တန်းရာရှိတဲ့ဟာတရုတ်နိုင်ငံပေကျင်းမြို့တော်ကိုဒီနေ့ပဲရောက်လာပြီးတော့ဝါရှင်တန်ကိုခီးဆက်နေပါတယ်ဒီလိုထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုတော့ကိုစုံဝင်းလိုင်နဲ့အတူချင်းညာပြေးသွားမှာပါ
နောက်ဆုံးရထိပ်တန်းသတင်းတွေအပြင်သတင်းဆောင်မတွေကိုလည်းထုတ်ပြန်ပေးမှာပါအစိုးရလုပ်ငန်းတွေရပ်ဆိုင်းထားရတဲ့အမေရိကန်ပြည်ထောင်စုနဲ့ EU နဲ့သဘောတူညီမှုတွေထပ်ပြီးတော့ကြီးနိုင်ရမယ့်ဗြိတိန်နိုင်ငံတို့နိုင်ငံရေးအကြအတဲကနေလွတ်မြောက်မဲ့နီလန်ကိုဘယ်လိုရှာနေကြပါသလဲတခါဒီကချင်နိုင်ငံတော်တည်ထောင်မယ်လို့ကချင်အမျိုးသားညီလာခံကဆုံးဖြတ်ခဲ့တာကိုကချင်တိုင်းရင်းသားအားလုံးသဘောတူကြပါသလား
သူနိုင်ငံတော်ဒါဒုံးဝလွတ်လိုက်ရေးပေါ့ကျေလို့မြို့ပေါ်မှာပါတီတည်ထောင်တဲ့ပါတီရဲ့ policy တွေအားလည်းပြောသေးတာပေါ့
အခုလိုမျိုးပြည်ရင်းကကချင်တိုင်းရင်းသားခေါင်းဆောင်တွေရဲ့သဘောထားအမြင်ကိုမကြားခင်မှာကြားရပါမယ်သတင်းမီဒီယာကောင်စီကိုတိုင်ကြားခံခဲ့ရတဲ့ဒီ BBC မြန်မာပိုင်းနဲ့သမရယုံတို့ပြည်လဲမှုရသွားပါပြီလားဒီလိုသတင်းဆောင်မတွေကိုလည်းထုတ်ပြန်ပေးသွားမှာပါအခုအရင်ဆုံးတော့ဒီထိတ်တန်းရောက်သတင်းတွေကိုကိုအောင်ရွှေဦးနဲ့ကိုစောင်းဝင်းဆိုင်တို့ကကြီးညာပေးကြပါမယ်ရှင
်စီးရဲနိုင်ငံမြောက်ပိုင်းမန်ဘက်မြို့ကစားတောက်ဆန်ဆန်ရှိမှာအထူးခံဘုံကသမတူရဲ့တက်ခတ်မှုကြောင့်အမေရိကန်နိုင်ငံသား၄ဦးသေဆုံးသွားပါတယ်တက်ခတ်မှုကြောင့်အမေရိကန်တပ်ဖွဲ့တွေစီးရဲကနေပြန်လည်ရွှေ့သွင်းတဲ့အခါကြိုးဝမ်းမဲ့အလားအလာတွေပေါ်မှာလဲမိခုံးတွေထွက်ပေါ်လာနေတာပါ ISIS စစ်သွေးကြောအဖွဲ့ကတော့မနေ့လုံးကတက်ခဲမှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းချက်ချင်းဆိုလိုကြီးညာခဲ့တယ်လို့တက်ခဲသူကစီးရဲနိုင်ငံသားအဖွဲ့ဝင်တူဖြစ်ပြီးကင်းလက်နေတဲ့အမေရိကန်နဲ့ညွန်မောင်းတက်ဖွဲ့တွေကိုပြစ်မှတ်ထားခဲ့တာဖြစ်တဲ့အကြောင်းလဲပြောဆိုထားပါတယ်တက်ခဲမှုတွင်အမေရိကန်တက်ဖွဲ့ဝင်အုပ်ပေါ်ချင်းပြီးသိဆုံးတဲ့အကြောင်းလဲမန်ဘက်မြို့ကဆရာဝန်တွေက VOA ကိုပြောပါတယ်ဒဏ်ရာသူတွေကိုအိန္ဒိယချင်းအီရန်နိုင်ငံကစစ်ကမ်းတွေကိုပို့ဆောင်ခဲ့တဲ့အကြောင်းလဲအမေရိကန်ကထောက်ခံမှုပေးထားတဲ့စီးရဲဒီမိုကရက်တစ်အင်အားစုအဖွဲ့ကတာဝန်ရှိသူတွေကပြောပါတယ်ပောက်ကွဲမှုတွင်အမေရိကန်ရဲ့တာဝန်နဲ့တူနဲ့ကာဝေးဌာန contract ဝန်ထမ်းတူတို့သိဆုံးကြောင်းလဲအမေရိကန်စစ်တပ်ကမနေ့နောက်ပိုင်းမှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရတယ်။တက်ခတ်မှုကြောင့်အမေရိကန်တပ်ဖွဲ့ဝင်3ယောက်လည်းဒဏ်ရာရခဲ့တာပါ။အမေရိကန်တပ်ဖွဲ့တွေပုံမှန်ကင်းလက်နေရင်တက်ခတ်မှုဖြစ်ခဲ့တဲ့ကြောင်းလဲအမေရိကန်ဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့ရဲ့ပြောခွင့်ရကပြောဆိုခဲ့ပါရတယ်။တက်ခတ်မှုဖြစ်ရနေရက VU တွေတပ်ပုံတွေထဲမှာတော့အလောင်းတွေပြန့်ကျဲနေတာတွေသူတွေဖြစ်ချင်နေတဲ့နေရာတွေကိုတွေ့ရပါတယ်။တကယ်ခံရတဲ့နေရာအမေရိကန်နဲ့ညမောင်းမဟာမိတ်တွေစုံလင့်ရှိတဲ့နေရာဖြစ်တဲ့ကြောင်းလဲအခက်ပြရာနေရာကိုကနေကိုရင်တွေ့တဲ့သူတွေကပြောကြပါတယ်တကယ်မှုကြောင့်အရသာဆယ်ဦးထက်မနည်းသေဆုံးသွားတဲ့အကြောင်းလဲဗြိတိန်ချင်းဆိုင်စီရလူခွင့်ရေးစောင့်ကြည့်ခေတ်ကဖွဲ့ကပြောဆိုထားပါတယ
်အမေရိကန်အစိုးရရန်တရာတချို့ရဆိုင်ထားရတာတွေအဆုံးသတ်ပြီးအခုသတင်းပတ်အတွင်းမှာပုံမှန်ပြန်လည်ပတ်နိုင်ခြင်းမရှိဘူးဆိုရင်သမ္မတဒေါ်နယ်ထရန့်အနေနဲ့စီစဉ်ထားတဲ့နိုင်ငံတော်အခြေပြမင်းကွန်းပြောကြားမယ့်ရက်ကိုရွှေ့ဆိုင်တာဒါမှမဟုတ်စာနဲ့ပဲထုတ်ပြန်တာတူဒီမို့သမရအင်ဂျီရောကနေပဲမင်းငွန်းပြောကြတာမျိုးလုပ်တင်တယ်လို့အောက်လွတ်တော်ဥက္ကဋ္ဌအနန်စီပလုစီကဗုဒ္ဓနေ့မှာပြောကြလိုက်ပါတယ်။နှစ်စဉ်ကျင်းပမယ်ဖြစ်တဲ့နိုင်ငံတော်အခြေပြမင်းငွန်းကိုစီစဉ်ထားတဲ့အတိုင်းဇန်နဝါရီလ29ရက်နေ့မှာပြုလုပ်ဖို့အတွက်လုံခြုံရေးအခြေအနေအရစိုးရိမ်စရာရှိနေကြောင်းပလုစီကပြောပါတယ်။အစိုးရရန်တဲ့တချို့ရဆိုင်ထားတဲ့အထက်သမရနဲ့သူ့မိသားစုကိုလုံခြုံရေးတာဝန်ယူပေးရတဲ့ Secret Service နဲ့အမိမြေလုံခြုံရေးဝန်ကြီးဌာနတို့အတွက်ရန်ပုံငွေတွေပါဖြတ်တောက်ခံထားတာကြောင်းသမရထံပေးပို့တဲ့စာရမှာပလုစီကရေးထားပါတယ်။သမရထံမြေလုံခြုံရေးအဖွဲ့ဟာလည်းအစိုးရရန်တရာတချို့စတင်ရဆိုင်တဲ့ဒီဇင်ဘာ22ရက်နေ့ကလေးကလက်ကမရပဲအလုပ်လုပ်နေကြရတာပါ။ဒါပေမဲ့တက်ဆိုင်ရာဌာနတွေဟာနိုင်ငံတော်အခြေပြမင်ကွန်းပြောကြားမဲ့အစီအစဉ်ကိုထောက်ပံ့ပေးဖို့ရန်နှုန်းပြည့်အစီအစဉ်ဖြစ်နေကြောင်းအမိမြေလုံခြုံရေးဌာနဝန်ကြီးကာစတန်နီလ်ဆင်ကပြောပါတယ်အမေရိကန်မက္ကဆီကိုနယ်စပ်မှာတိုင်းတိဆောက်ရေးအတွက်သမရထံတောင်းဆိုထားတဲ့ဒေါ်လာ5ဘီလီယံကျော်ကိုပေးဖို့လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကကန့်ကွက်နေတာကြောင့်အစိုးရရန်တဲ့ချို့ရဆိုင်ရတဲ့အခြေအနေကိုဆက်ရောက်ခဲ့တာပ
ါအမေရိကန်သမ္မတအင်ဂျီရိုကိုတင်ကားပြတ်ရော့ကက်နဲ့တက်ခတ်ဖို့စီစဉ်ခဲ့တဲ့ဆွဆွဲချင်းနဲ့ IS စစ်သွေးကြွာကိုထောက်ခံသူဖြစ်တန်ရရှိသူတူကိုပြည်အောင်စုစုံစမ်းစစ်ဆေးပြု FBI ကဖမ်းဆီးလိုက်ပါတယ်ဂျေဂျီယာပြည်နယ်ကမ်မင်းမြို့မှာအသက်22နှစ်အရွယ်ဟာရှာဂျလာတဟတ်ဆိုသူကိုမနေ့ကပဲဖမ်းဆီးလိုက်တာပါသူကတော့အမေရိကန်ပိုင်းအစအဦးတစ်ခုကိုလက်နက်ဖောက်ခွဲပစ္စည်းတွေနဲ့ပျက်စီးရန်ကြံစည်မှုနဲ့အရေးယူခံရနိုင်ပါတယ် လေဝဲထောင်လိုင်းရရှိရထံကတနက်နေ့ဖောက်ခွဲပစ္စည်းတွေကိုသူကားနဲ့လဲလဲဝူကျိုးဝန်းနေမှာပဲတက်ဖီရင်ကဖမ်းဆီးလိုက်တာပါဖမ်းဆီးချိန်မှာသူဟာအချမ်းဖက်ဖော်စီတစ်ခုနဲ့ပတ်သက်မှုရှိရမတွေ့ရတဲ့အကြောင်းလဲစုံစမ်းစစ်ဆေးသူတွေကပြောပါရယ်ဖမ်းဆီးခံရသူဟာအစွမ်းအဝါတော့သူတွင်းခံထားပြီးခီးထွက်ဖို့စီစဉ်နေတဲ့အကြောင်းသူ့ကိုတည်ရလူတယောက်ကပြီးခဲ့တဲ့နေ့ထဲမှာပဲဒေသခံရဲတပ်ဖွဲ့ကိုတရင်ပေးခဲ့တယ်လို့လဲတည်ရလူဘက်ကပြောထားပါရယ်ရဲတပ်ဖွဲ့ကတက်ဖီရင်ကိုအကြောင်းကြားခဲ့ရတာကနေအမှုကိုစုံစမ်းရမှာအဲစစ်သူကြွားရရှိတဲ့နေမျိုးကိုတွားဖို့သူကားကိုရောင်းညင်တဲ့အကြောင်းလေးဝထောင်လိုင်းရည်မှမသိပဲပြောခဲ့တာလို့လဲဆိုပါရယ်တင်ပြီးတော့လွလရေးရုတ်တုလင်ကုန်းအမတ်တရရုတ်တုနဲ့နေရာတိကျဖော်ပြမထားတဲ့ဂျူပြားကျောင်းတွေကိုတနက်လက်ဖြစ်ပုံဖောက်ခွဲပစ္စည်းတွေလက်နက်တွေနဲ့တက်ခိုက်ခြင်းတွေအကြောင်းပြောဆိုထားတယ်လို့လည်းဆွဆွထားတာပါ။အင်ပြီးတော့ကိုတက်ခိုက်မဲ့အစီအစဉ်နဲ့ပတ်သက်လို့ပြောဆိုရမှာတော့အင်ပြီးတော့နောက်ဘက်ကလမ်းပေါ်မှာအာယုံပြောင်းမှုဂျိုးပမ်းပြီးရဲတွေကစုံစမ်းနေတဲ့အချိန်မှာလူများနိုင်တဲ့လောက်များသိအောင်ရော့ကက်နဲ့အင်ပြီးတော့လည်းပစ်ခတ်ဖို့စီစဉ်ထားတယ်လို့လည်းတရလူဘက်ကဆွဆွထားပါတယ်
။ဗြိတိချဝန်ကြီးချုပ်ထရေဇာမေဟာလွတ်တော်တွင်ဗုဒ္ဓနေ့ကသူ့အပေါ်ယုံကြည်မရှိအဆိုတင်သွင်းခဲ့ပြီးမဲခွဲဆုံးပြတ်တာကိုအနိုင်ရလိုက်ပါလေ။ဗြိတိန် EU တွေကနှုတ်ထွက်ရေးသဘောတူညီချက်ကိုလွတ်တော်ကတခဲနဲ့ကန့်ကွက်မဲပေးလိုက်ပြီးတဲ့နောက်တနေ့မှာအတိုက်ခံပါတီကဝန်ကြီးချုပ်ပေါ်ယုံကြည်မရှိအဆိုတင်သွင်းခဲ့တာဖြစ်ပါလေ။အခုလိုယုံကြည်မရှိအဆိုကိုတင်သွင်းမှုအပေါ်အနိုင်ရလိုက်ပြီးတာကြောင့်ဗြိတိန် EU တွေကနှုတ်ထွက်ရေးလွတ်တော်ရဲ့ထောက်ခံမှုရနိုင်ဖို့သူ့အနေနဲ့အာရုံစိုက်လုပ်နိုင်တော့မှာဖြစ်ပါလေ။ဆိုပြည့်ရဲ့အတွက်ကိုဝန်ကြီးချုပ်အနေနဲ့တင်းနေလာနေနောက်ဆုံးထားပြီးလွတ်တော်မှာတင်းတင်းရမှာဖြစ်ပေမဲ့ဘလို့ဆုံးဖြတ်ချက်မျိုးဖြစ်မယ်ဆိုတာတော့မသိရသေးပါဘူး။ထောက်ခံမဲ325မဲ၊ကန့်ကွက်မဲ306မဲနဲ့အနိုင်ရလိုက်ပြီးတဲ့နောက်ဗုဒ္ဓနေ့ညမှာပဲဗြိတိန် EU တွေကနှုတ်ထွက်ရေး Brexit ကိစ္စကိုဆွေးနွေးဖို့ပါတီခေါင်းဆောင်တွေကိုဝန်ကြီးချုပ်တွေကဖိတ်ကြားခဲ့ပါတယ်။ဗြိတိန်အနေနဲ့ EU တွေကနေတက်မှတ်ထားတဲ့မတ်လ29ရက်နေ့မှာနှုတ်ထွက်မှာဖြစ်ကြောင်းသူ့ပေါ်ယုံကြည်မရှိအဆိုကိုဗုဒ္ဓနေ့မှာမဲခွဲမဆုံးဖြတ်ခင်ဝန်ကြီးချုပ်ကပြောကြားခဲ့ပြီးနှုတ်ထွက်ရေးအတွက်လက်တွေ့ကြတဲ့အစီအစဉ်ရှိမှသာစစ်ဆန်ညီနိုင်ရေးအတွက်လိုအပ်တဲ့သက်တမ်းကို EU ဘက်ကတိုးပေးမှာဖြစ်ကြောင်းပြောပါလေ
UAE American တိုင်းညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5ကီလိုမီတာ70 kHz 1063ညလိုက်ထိုမီတာ19 kHz 15565နဲ့လိုက်ထိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်ဝန်တို့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲအတွက်စီစဉ်ဖို့ဝါရှင်တန်ကိုသွားမယ်မြောက်ကိုရီးယားထိပ်သီးအရာရှိတယောက်ဟာတရုတ်နိုင်ငံဘေကျင်းမြို့ကိုဒီနေ့ရောက်လာတဲ့အကြောင်းတောင်ကိုရီးယားနိုင်ငံကရေဟောင်းသတင်းကဖော်ပြပါတယ်မြောက်ကိုရီးယားဆင်းမြင်ရရှိကင်ယုံချိုဟာတရုတ်နိုင်ငံက Air Channel လေးရောင်းလိုက်တဲ့ဒီနေ့နောက်ပိုင်းဝါရှင်တန်ကိုရောက်လာမှာပါမနေ့ကတောက်ချနေမှာတော့မြောက်ကိုရီးယားရရှိဟာအမေရိကန်နိုင်ငံကြီးဝန်ကြီးမိုက်ပွန်ပီယိုနဲ့တွေ့ဆုံဆွေးနွေးပြီးနောက်ပိုင်းမှာတော့အင်ပီယိုမှာသမ္မတထရန့်ကိုနှုတ်ဆက်ဖို့လည်းစီစဉ်ထားပါတယ်အမေရိကန်သမ္မတနဲ့တွေ့ဆုံညီမှာတော့မြောက်ကိုရီးယားခေါင်းဆောင်ထံကစာတမ်းကိုပေးအပ်ဖို့ရှိတယ်လို့လည်းရေဟွာသတင်းကဖော်ပြထားတာပါအမေရိကန်သမ္မတတူဖြစ်တာဝန်ယူထားချိန်မှာပထမဆုံးအချိန်မြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံမှုဖြစ်ပြီးခဲ့တဲ့နှစ်ဇူလိုင်လတဲ့စင်ကာပူနိုင်ငံမှာခေါင်းဆောင်တို့တွေ့ဆုံကြပါတယ်သမိုင်းဝင်ထွေးစည်းဆွေးနွေးပွဲနောက်ဆက်တွဲဖြစ်တနင်္ဂနွေခေါင်းဆောင်တွေမှကြာခင်နောက်တစ်ချိန်တွေ့ဆုံပြင်းမဲ့အလားအလာတွေလည်းကြီးထွားလာနေချိန်ပြီးခဲ့တဲ့သတင်းပတ်ထက်မှာပဲမြောက်ကိုရီးယားခေါင်းဆောင်ဟာလည်းတရုတ်နိုင်ငံဘေကျင်းမြို့ကိုသွားခဲ့တာပါယုံနိုင်ငံခီးစဉ်တွင်သမ္မတရှီချင်းဖြင့်နဲ့တွေ့ဆုံခဲ့တဲ့အတွက်လည်းအမေရိကန်သမ္မတနဲ့မတွေ့ခင်မှာတရုတ်ခေါင်းဆောင်နဲ့အရင်တိုင်ပင်ခဲ့ပုံရတယ်လို့လည်းခန့်မှန်းချက်တွေထွက်ပေါ်ခဲ့ပါတယ်
။တရုတ်နိုင်ငံရဲ့စီးပွားရေးမူဝါဒဆိုင်ရာအကြီးအကဲလည်းဖြစ်ဒုသမ္မတတအုပ်လည်းဖြစ်တဲ့လူဟေးဟာကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေဒုတိယအကြိမ်မြောက်ဆွေးနွေးဖို့အတွက်အခုလနောက်ပိုင်းမှာအမေရိကန်ပြည်ထောင်စုကိုလာရောက်မှာဖြစ်ပါတယ်။ဒုသမ္မတလူဟာဝါရှင်တန်ဒီစီမြို့ကိုဇန်နဝါရီလ30ကနေ31ရက်နေ့အထိသွားမှာဖြစ်ကြောင်းတရုတ်ကုန်သွယ်ရေးဝန်ကြီးဌာနပြောခွင့်ရကောက်ဖန်းကပေကျင်းမြို့မှာသတင်းတောက်တွေကိုပြောပါတယ်သူကအမေရိကန်ဘာသာရေးဝန်ကြီးစတီဗ်မနူချင်းနဲ့ကုန်သွယ်ဆိုင်ရာအထူးကိုယ်စားလှယ်ရောဘတ်လစ်တီဇာတို့ကဖိတ်ကြားခဲ့တာလို့ဆိုပါတယ်နိုင်ငံအကြားကုန်သွယ်ဆိုင်ရာသဘောထားကွဲပြားမှုတွေကြောင့်ကမ္ဘာစီးပွားရေးကိုကမောက်ကမဖြစ်သွားစေခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်အတွင်းပေကျင်းမြို့မှာအကောက်ခွန်ဆိုင်ရာကိစ္စရပ်တွေပြည်လည်ရေးအတွက်နှစ်ဖက်ကိုယ်စားလှယ်တွေရဲ့ပထမအကြိမ်ဆွေးနွေးမှုအတွင်းပြည်လည်နိုင်မယ့်အရေးလက္ခဏာရှိခဲ့တာကြောင့်ဒုတိယအကြိမ်ထပ်မံဆွေးနွေးကြဖို့ဖြစ်လာတာပါနိုင်ငံအကြားအခွန်အပြန်အလှန်တိုးမြှင့်ကောက်ခံနေတာကိုဇန်နဝါရီလ1ရက်နေ့ကစပြီးရပ်ပေါင်း90ကြာဆိုင်းငံ့ထားကြဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီကျင်းဖင်တို့နှစ်ဦးပြီးခဲ့တဲ့လတုန်းကသဘောတူညီမှုရပြီးတဲ့နောက်အခုလိုကုန်သွယ်ဆိုင်ရာဆွေးနွေးမှုတွေကိုပြုလုပ်လာတာဖြစ်ပါတယ်
တရုတ်စစ်တပ်ကကျူးကျော်တိုက်ခိုက်တာကိုခုခံတဲ့ပုံစံမျိုးနဲ့ထိုင်ဝမ်စစ်တပ်ကကြီးစစ်တွေတုံးပြီးဒီနေ့ပဲစီရင်လေ့ကျင့်ခဲ့ပါတယ်။တိုင်ချုံမြို့ရဲ့နောက်ဖက်ကမ်းလွန်ကလေ့ကျင့်မှုမှာတော့ပြစ်မှတ်တွေကိုလက်နက်ကြီးတွေစစ်ရဲအင်အားနဲ့ပြစ်ခတ်လေ့ကျင့်ခဲ့လို့ထိုင်ဝမ်ချုံမြို့ဖက်စင်ချူလီတက်စကန်ကပြည်သူနိုင်ငံလို့မင်းရက်တိုက်လေနေလဲမိုးရွာနေတဲ့ကြားကလေ့ကျင့်မှုမှာပူပေါင်းပါဝင်ခဲ့ကြတာပါ။ကျောင်းနိုင်ငံအနေနဲ့ထိုင်ဝမ်ကျောင်းပေါ်အင်အား၃ပိုင်းခွင့်ရှိကြောင်းနဲ့ပြည်လဲပေါင်းစည်းရေးဟာမလွဲမသွေကျောင်းမှာဖြစ်တဲ့အကြောင်းတရုတ်သမ္မတရှီချင်းဖြင့်ဒီလက်စမ်းမိုင်းမှာပြောဆိုခဲ့ပြီးနောက်မှာပဲစီရေးလေ့ကျင့်မှုထွက်ပေါ်လာတာပါ။ထိုင်ဝမ်သမ္မတဆန်ယွန်ဝမ်ကတော့တရုတ်သမ္မတရဲ့မှတ်ချက်ကိုလက်ခံတာဟာထိုင်ဝမ်ပြည်သူတွေရဲ့ယုံကြည်မှုနဲ့ဆန္ဒကိုသစ္စာဖော်ရောက်တဲ့အကြောင်းတုံ့ပြန်ပြောဆိုထားပါတယ်။
မြန်မာအစိုးရဟာ2018ခုနှစ်အတွင်းရိုဟင်ဂျာမွတ်စလင်တွေနဲ့တခြားတိုင်းရင်းသားတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေကြေကြေပြန့်ပြန့်ကျူးလွန်ခဲ့တယ်လို့ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကထုတ်ပြန်တဲ့2019ခုနှစ်လူခွင့်ရေးစင်ခံစာမှာဖော်ပြထားပါတယ်။2018ခုနှစ်ဩဂုတ်လအတွင်းရခိုင်ပြည်နယ်အတွင်းစစ်တပ်ရဲ့နယ်မြေရှင်းလင်းရေးလှုပ်ဆောင်မှုတွေကြောင့်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာ9သိန်းကျော်ထွက်ပြေးခဲ့ရတယ်လို့2018ခုနှစ်အတွင်းမှာလည်းနောက်ထပ်1000ကျော်လောက်ထွက်ပြေးခဲ့ရတဲ့အကြောင်းကချင်ရှမ်းနဲ့ကရင်ပြည်နယ်တွေအတွက်မှာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကြားကတပ်ပွဲတွေကြောင့်ဒေသခံပြည်သူတွေမြေစာပင်ဖြစ်ပြီးအိုးအိမ်ဆုံးခွာထွက်ပြေးနေကြရကြောင်းလဲ HRW ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါ့အပြင်လွတ်လပ်စွာပြောဆိုခွင့်နဲ့ငြိမ်းချမ်းစွာစီတမ်းလက်လက်ခွင့်စတဲ့အခြေခံအခွင့်အရေးတွေကိုအစိုးရကထိန်းချုပ်လာနေတာကြောင့်ဒီမိုကရေစီရဲ့အနှစ်သာရတွေလည်းတဖြည်းဖြည်းစိတ်တုံးလာနေကြောင်းအစီရင်ခံစာမှာဖော်ပြထားပါတယ်။2018ခုနှစ်ကစလို့ရခိုင်နဲ့ရှမ်းပြည်နယ်တွေအတွင်းနိုင်ငံတကာဥပဒေနိုင်ငံကဥရီတွေကိုချိုးပေါက်ပြီးမြန်မာစစ်တပ်ကဆီရဆူမှုတွေကျေပြင်းပြန့်ကျူးလွန်နေလို့လဲကုလသမဂ္ဂရဲ့ပြောဆိုချက်ကိုကိုးကားပြီး HRW အစင်ခံစာမှာဖော်ပြထားပါတယ
်။နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုစောဝင်းလှိုင်တို့ကြီးညာပေးခဲ့တာပါရှင်။ VOA မြန်မာပိုင်းကနေပြီးတော့အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို burmese.voanews.com မြန်မာပိုင်း website ပေါ်မှာလည်းလွှင့်နေတဲ့အချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါမယ်။ဒီကြလွတ်လပ်တဲ့နိုင်ငံတစ်ခုအဖြစ်ရည်တည်ဖို့ကချင်ညီလာခံဆုံးဖြတ်ချက်အပေါ်ကချင်လူမျိုးအလုံးထောက်ခံကြသလားဆိုတာကိုမကြာခင်မှာသိရပါမယ်။အရင်ဆုံးတော့ဒီ American နဲ့ British နိုင်ငံမှာနိုင်ငံရေးအချက်အတဲတွေဖြစ်နေတဲ့အကြောင်းကိုကြည့်ရအောင်ပါ။အမေရိကန်ပြည်ထောင်စုမှာအစိုးရလုပ်ငန်းတွေရပ်ဆိုင်းထားတဲ့ကာလစံချိန်တင်အချိန်အကြာဆုံးဖြစ်နေချိန်မှာဒီအခြေအနေကိုအဆုံးသတ်နိုင်ရင်လွှတ်တော်ကကြိုးပမ်းဖို့တိုက်တွန်းမှုတွေပို့ပြီးတော့ထပ်ပေါ်လာနေပါတယ်။တစ်ချိန်တည်းမှာပဲဗြိတိန်နိုင်ငံမှာလည်းအယုံကြည်မရှိမဲခွဲမှုကိုအနိုင်ရလိုက်တဲ့ဝန်ကြီးချုပ်ထရီဇာမေအနေနဲ့လွှတ်တော်အမတ်အများစုလက်ခံနိုင်မဲ့သဘောတူညီချက်တင်ရဖို့ကြိုးပမ်းနေရပါတယ်။ Atlantic သမုဒ္ဒရာတစ်ဖက်တစ်ချက်ကဒီမဟာမိတ်နိုင်ငံအစိုးရတွေရင်ဆိုင်နေရတဲ့အချက်အတဲတွေကို VOA သတင်းတောက်စလာတီဆာဟုတ်ကတုံ့သက်ထားပါတယ်။ဒေါခင်ဆိုးဝင်းကဆက်ပြီးတော့ပြောပြပါမယ်ရှင်
။ကောင်းပါပြီရှင်။ American အောက်လွှတ်တော်ရဲ့ Democratic လွှတ်တော်အမတ်အစ်တတွေကအထက်လွှတ်တော်လူများစုအမတ်တွေအနေနဲ့အစိုးရယုံနေပိတ်ထားရတာအဆုံးသတ်နိုင်ရေးအတွက်အတုံးစီခွဲဝေချထားရေးဥပဒေကြမ်းကိုမဲခွဲကြရေးရက်သတ်မှတ်ဖို့အတွက်မနေ့ကဗုဒ္ဓဟူးနေ့ကတောင်းဆိုလိုက်တယ်လို့ Minnesota ပြည်နယ် Democratic အောက်လွှတ်တော်အမတ်Ilan Abdullahi Omar ကပြောပါတယ
် He sent the Senate majority bills that they had already voted on
အထက်လွှတ်တော်လူများစုကနည်းခွဲပြီးတော့အတည်ပြုထားတဲ့ဥပဒေမူကြမ်းကိုကျမတို့အောက်လွှတ်တော်ကနေပြန်ပို့လိုက်ပြီးပါပြီအခုအထက်လွှတ်တော်အနေနဲ့အစိုးရရဲ့ခွင့်ပြုမင်းကိုစောင့်မနေဘဲနဲ့သူတို့ရဲ့ခေါင်းဆောင်မှုအရေးချင်းကိုပြတာဖို့အခွင့်အလမ်းကိုကျမတို့ကတန်လန်းထားတာပါ
ဒီတော်စုအစိုးရကြီးပိတ်ထားလို့အလုပ်မလုပ်ရတဲ့ဝန်ထမ်းတွေနဲ့အရေးပေါ်မရှိမဖြစ်လစာမရပဲအလုပ်လုပ်နေရတဲ့ဝန်ထမ်း၈သိန်းအတွက်လုခလစာတွေပြန်ပေးဖို့လွှတ်တော်နှစ်ရက်ကအတည်ပြုခဲ့တဲ့ဥပဒေကိုသမ္မတထရမ့်ကလက်မှတ်ရေးထိုးလိုက်ပါပြီ။ဒါပေမဲ့သမ္မတထရမ့်ကသူတောင်းဆိုနေတဲ့အမေရိကန်နဲ့မက္ကဆီကိုကြားဒတိုင်းကာရေးရန်ပုံငွေမရမချင်းအစိုးရယုံနေပိတ်ထားရတာအဆုံးသတ်ဖို့မစင်စားဘူးလို့တင်းခံနေပါတယ်။အချိန်ထဲမှာပဲဗြိတိန်ဝန်ကြီးချုပ်ထရီဇာမေဟာလည်းသူ EU နဲ့ညှိနှိုင်းထားတဲ့သဘောတူညီချက်ကိုလွှတ်တော်အမတ်အများစုကကန့်ကွက်တဲ့အတွက်ကတိကအောက်ဖြစ်နေပါတယ်။ကမ္ဘာမှာဒီမိုကရေစီအထွတ်အမြတ်ဆုံးအနောက်နိုင်ငံကြီးနှစ်နိုင်ငံဟာတကယ်တော့အများကြီးစီမံကိန်းတွေကြောင့်ဒီလိုအကျက်အဲတွေနဲ့ရင်ဆိုင်နေရတာလို့မြောက်ကယ်ရိုလိုင်းနားတက္ကသိုလ်နိုင်ငံရေးသိပ္ပံပါမောက်ကထရော့စ်လာရက်စ်ကသုံးသပ်ပါတယ်။
Brexit happened in the middle of 2016 Trump was elected a few months later
EU ကနေ Britain နှုတ်ထွက်ရေး Brexit လူလူဆန္ဒခိုင်ပွဲက2016ခုနှစ်နှစ်ဝက်လောက်မှာဖြစ်ခဲ့တာပါနောက်လာအနေငယ်အကြာမှာ Trump လည်းသမ္မတအရွေးခံရတယ်ဆိုတော့ဆက်ဆက်နေတဲ့သဘောပါပဲ2016ခုနှစ်ဟာအများကြိတ်ဝါဒအစပြုတဲ့နှစ်ဖြစ်ပြီးတော့ဒီလိုပြောင်းလုပ်တဲ့လူအချင်းချင်းပူးပေါင်းမှုရှိတယ်လို့ပြောလို့ရပါတယ်
ထရမ့်နဲ့ Brexit ခေါင်းဆောင် Nigel Farage တို့ဟာလူသိရှင်ကြားအပြန်အလှန်ထောက်ခံခဲ့ကြတာဖြစ်တယ်လို့ Lawrence ကထောက်ပြပါဗျ။ထရမ့်ရဲ့ဒတိုင်းကာရေးနဲ့ Britain EU ကနေထွက်ရေးစီမံကိန်းတွေဟာတကယ်တော့ကမ္ဘာလုံးဆိုင်ရာစီးပွားရေးနဲ့ရှေ့ပြောင်းသူများအရေးစိုးရိမ်မှုတွေကိုပုံကွယ်ဖို့ကြိုတင်ကာကွယ်ရတာဖြစ်တယ်လို့ Klaus Lares ကဆိုပါတယ
် It is fear about economic decline it is fear about foreigners about refugees
စီးပွားကြပါဆိုရင်တော့နိုင်ငံသားတွေဝင်လာတာကိုမကြိုက်တာဒုက္ခတွေကိုလက်မခံချင်တာနဲ့အမျိုးသားရေးအစိုးရတာတွေကြောက်မှာပဲ UK နဲ့အမေရိကမှာရှိတဲ့လူကြီးအတော်များများကလည်းဒီအယူဆတွေကိုကြေကြေပြန့်ပြန့်ထောက်ခံနေကြတာပ
ါနိုင်ငံရေးအကျပ်တဲတွေအချိန်ကြာလာတာနဲ့အမျှအမေရိကန်နဲ့ဗြိတိန်တို့ရဲ့ကမ္ဘာကိုဩဇာလွှမ်းမိုးနိုင်တဲ့အင်အားပျော့လာပြီးတော့ရုရှားသမ္မတဗလာဒီမီယာပူတင်အတွက်တော့အမျက်ထွက်လာတယ်လို့ Klaus Lares ကသုံးသပ်ပါတယ်
I do not think that Putin benefits in any direct way, but anything which undermines the coherence.
Putin နဲ့တည်းရဲ့အကျိုးရှိမယ်လို့တော့ကျွန်တော်မထင်ပါဘူး။ဒါပေမဲ့ Britain ဖြစ်ဖြစ် American ဖြစ်ဖြစ်ဘယ်အနောက်နိုင်ငံပဲဖြစ်ဖြစ်ခိုင်မာတဲ့အစိုးရတက်ကစူးစိမှုမရှိတော့ဘူး။အားပြော့နေပြီဆိုရင်တော့ American ရဲ့မိတ်ဆွေတွေ Britain ရဲ့မိတ်ဆွေတွေအတွက်ကောင်းထင်းတော့မဟုတ်တော့ဘူးဗျာ။
နောက်ဆုံးတော့ American စီးပွားရေးထိခိုက်လာတဲ့အခါအစိုးရရုံးတွေပိတ်ထားရတာအဆုံးသတ်သွားပါလိမ့်မယ်လို့ Klaus Lares ကပြောပါတယ်။ Britain ကြက်တဲကတော့နောက်ထပ်လူမှုစန္ဒခံယူပွဲကိုဥတီနိုင်ပြီးတော့မဲဆန္ဒရှင်တွေအနေနဲ့ EU ဥရောပသမ္မတကနေနှုတ်ထွက်ခဲ့ရင်ဘလို့အကျိုးဆက်တွေနဲ့ရင်ဆိုင်ရမလဲဆိုတာကို2016ခုနှစ်တုန်းကတည်းပို့ပြီးသဘောပို့ပြီးနားလည်သဘောပေါက်ဖို့လိုတယ်လို့ Klaus Lares ကသုံးသပ်ကြောင်းပါရှင်။
ဒေါက်ခင်ဆိုးဝင်းတင်ပြခဲ့တာပါရှင်။အခုတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတွေဘက်ကိုလှည့်ပါအောင်မယ်။ကချင်ပြည်နယ်ကိုတီးခြားလွတ်လပ်တဲ့နိုင်ငံတော်တည်ထောင်မယ်လို့ပြည်ပအခြေဆိုင်ကချင်အမျိုးသားအစည်းအရုံး KNO ကကူးဆောင်ကျင်းပခဲ့တဲ့ကချင်လူမျိုးများရဲ့အမျိုးသားညီလာခံကနေပြီးတော့ဆုံးဖြတ်ခဲ့ပါရယ်။နိုင်ငံတည်ထောင်နိုင်ဖို့အတွက်လည်းငြိမ်းချမ်းတဲ့အနေနဲ့ဆွေးနွေးဆောင်ရွက်သွားမယ်လို့ထုတ်ပြန်ကြေညာချက်ထဲမှာဖော်ပြထားပါရယ်။ဒီဆုံးဖြတ်ချက်ကိုကချင်တိုင်းရင်းသားအားလုံးလက်ခံသဘောတူကြပါသလား။ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ပြည်ရင်းကချင်နိုင်ငံရေးပါတီရဲ့သဘောထားတွေကိုရန်ကုန်က VOA သတင်းတောက်ကိုမိုးစောစုံစမ်းတင်ပြထားပါတယ
်။ဟုတ်ကဲ့ကချင်လူမျိုးများရဲ့အမျိုးသားညီလာခံကိုဒီလ10ရက်နေ့က14ရက်နေ့အထိထိုင်းနိုင်ငံချင်းပိုင်မြို့မှာကျင်းပခဲ့ပြီးပြည်ရင်းပြည်ပမှာရှိတဲ့ကချင်မျိုးသားအဖွဲ့အစည်းတွေကခေါင်းဆောင်တွေဘာသာရေးနိုင်ငံရေးလူမှုရေးယဉ်ကျေးမှုအဖွဲ့အစည်းအသီးသီးကခေါင်းဆောင်220တက်ရောက်ခဲ့ပြီးတရားလွတ်လပ်တဲ့နိုင်ငံတည်ထောင်ဖို့ဆုံးဖြတ်ခဲ့ကြောင်းညီလာခံအပြီးမှာသတင်းထုတ်ပြန်ထားပါတယ်။ဒီညီလာခံကချမှတ်တဲ့တီးခြားလွတ်လပ်တဲ့နိုင်ငံတည်ထောင်ဖို့ဆိုတာဟာလက်ရှိကချင်ပြည်နယ်ကလူမျိုးအလုံးအတွက်ရည်ရွယ်တာဖြစ်ကြောင်းညီလာခံထင်မြောက်ရေးကော်မတီဝင်တဦးဖြစ်တဲ့ဦးနော်လတ်ကအခုလိုပြောပါတယ်
။ကချင်နိုင်ငံလို့ပြောတဲ့နေရာမှာကျွန်တော်တို့အမျိုးသားကိုပြောချင်မဟုတ်ဘူး။ကချင်ပြည်နယ်တွင်းမှာမြင်းနေထိုင်တဲ့တခြားသောညီနောင်တိုင်းရင်းသားတွေအားလုံးလည်းပါဝင်တဲ့ဟာကိုပြောချင်ဖြစ်တယ်။ကျွန်တော်တို့ဒီလူတွေတစ်နေ့တစ်ခြားဒုက္ခရှိရှိခံစားရတယ်။ဖြစ်ပြဒုက္ခတွေလည်းတစ်နေ့တစ်ခြားများလာတယ်။အဲ့ဒီနေရာမှာတတိယနေ့နေ့လည်းအချင်းပြည်သူပြည်သားတွေအတွက်ဆာနာထောက်ထားတဲ့အားတွေဒီကူညီတဲ့ဟာတွေမရှိဘူးပြီးတော့ဆိုးစစ်တဲ့လုပ်နေတယ်ဆွေးနွေးတဲ့နေရာမှာလည်းတိကျပြတ်သားတဲ့ဟိုကတိအေးဟာတွေမရှိဘူးအဲ့ဒါကြောင့်မို့ဒီအစီအွေတက်ရောက်တဲ့အချင်းတမျိုးသားလုံးအနေနဲ့ဒီလိုအခြေအနေဆိုရင်ကျွန်တော်တို့တိကျအချင်းနိုင်ငံဆံပဲဖြေထောင်ရင်ကောင်းမယ်ဆိုပြီးမှတို့သဘောတူဆုံးဖြတ်ခဲ့ကြတာ
ဒီဆုံးဖြတ်ချက်ကိုဆွေးနွေးအပြေရှားသွားမှဖြစ်ကြောင်းလည်းဥနော်လတ်ကဆက်ပြောပါတယ်။ဒီဆုံးဖြတ်ချက်အပေါ်ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့သဘောထားနဲ့ပတ်သက်လို့လည်းအခုလိုပြောပါတယ
်။ KIO ကကျွန်တော်တို့ကချင်တမျိုးလုံးအတွက်ကတော့ကျွန်တော်တို့အဓိကအဖွဲ့အစည်းဖြစ်တယ်။ဒီပဲနိုင်ငံရေးရောစီးရေးရရောဒီပဲဥဆောင်နေတဲ့အဖွဲ့အစည်းဖြစ်တယ်။ဒါမှမဟုတ်ကျွန်တော်တို့ကချင်လူထုအနေနဲ့ကျွန်တော်ရဲ့ဖြစ်ချင်တဲ့စန္ဒကိုသဘောထားထုတ်ပြန်ခြင်းပဲဖြစ်တယ်။ဒီလိုတက်ကသဘောထားတော့မရှိဘူးခင်ဗျာ။
ကချင်မျိုးသားညီလာခံကိုကချင်မျိုးသားအစည်းအရုံး KNO ကကမကဋ္ဌပြုလုပ်ခဲ့တာဖြစ်ပြီးဒီဆုံးဖြတ်ချက်ဟာပြည်ရင်းပါတီတွေရဲ့မူဝါဒနဲ့ကွဲပြားကြောင်းကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြကပြောပါတယ
်ဒီ KNO ကဒီပမာချေဆိုင်တဲ့အဖွဲ့အစည်းတစ်ခုဖြစ်တယ်တကယ်လို့လည်းလက်မတူရသူနိုင်ငံလောက်ကဒုံဝါလွတ်လပ်ရေးပေါ့ကျွန်တော်မျိုးပေါ်မှာပါတီပြောင်းတဲ့ပါတီရဲ့ policy နဲ့ဟာလည်းကွဲကြတာပေါ့ကျွန်တော်ကတရားနဲ့သံတော်နဲ့ဒီမှာအာဏာပိုင်နေကြပေါ့ဗျာ။ညနေစီစီနိုင်ငံပြတ်တာကိုနိုင်ငံရေးဖြစ်စီပြီးတော့မှဒီမှာတဲ့ဆက်ရည်ဒီဆိုပြည်တော်စုပြည်ဆောင်ရေးလမ်းကြောင်းမှာဆက်ရောက်နေတာဖြစ်တ
ဲ့။ကချင်မျိုးသားညီလာခံရဲ့ထုတ်ပြန်ချက်ကလည်းမြန်မာပြည်နိုင်ငံရေးအပေါ်မှာတည်ရောက်နိုင်တဲ့အခြေအနေကိုလည်းဒေါက်တာတူးကြကအခုလိုသုံးသပ်ပြောဆိုပါတယ
်။ဒီမှာတိုင်းသားတွေအားလုံးကအခုဒီမှာတဲ့ဆက်ရည်ပြည်တော်စုပြည်ဆောင်ရေးလမ်းကြောင်းပေါ်မှာပဲရှောက်နေတာပဲ။နိုင်ငံရေးပြန်တဲ့နိုင်ငံရေးဖြစ်ရှိမယ်အဲ့တော့ဆုံးမှာတော့ဒါဒီမှာဆက်ကြပြီးတော့သူစောင့်နိုင်ရေပေါ့အဲသူတော်ဟာ YouTube လက်ခံပြီးတော့မှခွင့်ပြုရေးမှုနဲ့တော့လုပ်နေတာပဲ။ဒါကြောင့်မလို့ဒီဟာဟိုဘက်ကသူ့ပြတဲ့ဟာတပါ
ညာရည်ရည်ရည်နိုင်တဲ့စစ်စစ်တယောက်နိုင်တဲ့ဆိုတာမျိုးတော့ကျွန်တော်တပြေမှုပြညီလာခံရဲ့ကြီးညာချက်မှာတော့ကချင်လူမျိုးတွေရဲ့နိုင်ငံရေးလုပ်ငန်းစဉ်နဲ့အတွေးခေါ်တွေဟာညီလာခံဆုံးဖြတ်ချက်တွေနဲ့တူညီမှုရှိအောင်ပြည်သူတွေကိုစီယုံဆောင်ရွက်သွားမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။ဒေါ်ရရှင်များရှင်မကြာခင်ကကချင်ပြည်နယ်စည်းစိမ်အတွင်းမှာမြန်မာနိုင်ငံဆိုင်ရာတရုတ်တမ်းအမှ
တရုတ်နိုင်ငံနဲ့ဆက်ဆံရေးဟာမြန်မာနိုင်ငံအတွက်ဘယ်လောက်ထိအရေးကြီးလာနေပါပြီလဲ။အနောက်နိုင်ငံတွေထက်ပိုးပြီးဦးစားပေးဆက်ဆံဖို့လိုနေပြီလားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်ဒီလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးဖို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။စနေနေ့ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးဖို့အချိန်မီဆက်သွယ်ပါလို့ထပ်ပြီးတော့ပြောပါရစေ။VOA မြန်မာပိုင်းကနေပြီးတော့ကြာသာပတေးညနေခင်းအစီအစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုဆက်ပြီးတော့သမရယုံနဲ့ BBC မြန်မာပိုင်းအသံလွှင့်ဌာနတို့မပြေမလည်ဖြစ်ခဲ့ရာကအခုပြေလည်သွားတဲ့သတင်းပြောပြရစီအောင်ရှင်။ပြီးခဲ့တဲ့တစ်ပတ်ကဒီနေပြည်တော်မှာကျင်းပခဲ့တဲ့သမရယုံသတင်းစာရှင်းလင်းပွဲကို BBC မြန်မာပိုင်းရဲ့ Facebook ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ခဲ့တာမှနောက်ပြောင်သလိုဖြစ်ခဲ့လို့ဒီကိစ္စကိုသမရယုံကမီဒီယာအောင်စီကိုတိုင်ကြားခဲ့ပါတယ်။ဒါကို BBC မြန်မာပိုင်းသတင်းဌာနကတောင်းပန်လိုက်တဲ့အတွက်သမရယုံကခြေအေးပေးလိုက်ပါတယ်။ဒီလိုမျိုးဖြစ်ရတွေမှာဒီကာယကံရှင်တွေမနစ်နာရအောင်လို့တောင်းပန်ဖြေရှင်းရမယ့်တာဝန်ရှိတယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဥက္ကဋ္ဌကပြောပါရယ်အကြောင်းဆုံးကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ခန့်ရန်ကုန်ကနေပြီးတော့သတင်းပို့ပါရယ်ရှင
်ဇန်နဝါရီ9ရက်နေ့ကလွတ်တဲ့တမနာရုံးနံပါတ်1ချိန်သတင်းစာရှင်းလင်းပွဲကို BBC မြန်မာပိုင်း Facebook စာမျက်နှာကနေဒါရိုက်ထုတ်လွှင့်ချက်တွင်တမနာရုံးညွှန်ကြားရေးမှူးချုပ်ဦးစောထီးရဲ့မျက်နှာမှာဗီဒီယိုအဖက်ရုပ်ပြောင်ပုံတွေပါဝင်သွားတဲ့ပတ်သက်လို့ BBC သတင်းဌာနကပြန်တောင်းပန်ဖို့နိုင်ငံတော်တမနာရုံးကမြန်မာသတင်းမီဒီယာကောင်စီကိုဇန်နဝါရီ9ရက်နေ့မှာစာပို့တိုင်ကြားထားတာပါ။အဲ့ဒီတိုင်ကြားချက်နဲ့ပတ်သက်လို့မြန်မာသတင်းမီဒီယာကောင်စီက BBC မြန်မာပိုင်းတာဝန်ရှိသူတွေကိုဒီကနေ့ခေါ်ယူတွေ့ဆုံခဲ့ပါတယ်။ BBC မြန်မာပိုင်းကတမနာရုံးကိုတောင်းပန်ပြီးဖြစ်လို့တမနာရုံးဘက်ကလည်းအမှုကိုကြည်ပေးလိုက်တယ်လို့မြန်မာသတင်းမီဒီယာကောင်စီဥက္ကဋ္ဌဦးအောင်ကျန်က VOA ကိုပြောပါတယ်
။ကျွန်တော်တို့ချက်ချင်းမဲ့တို့ဒီပို့ဆိုရတယ်တဲ့။ရပြီးတော့တို့တောင်းပန်တယ်။အဲ့တော့တမနာရုံးကကျွန်တော်တို့ဒီနေ့အမှုခေါ်ထားတဲ့အခါမှာBBC ကသတင်းတောက်ချုပ်ဆိုတဲ့ပုဂ္ဂိုလ်လာတယ်။လာတဲ့အချိန်မှာပဲကျွန်တော်သမရယုံကနေအီးမေးဝင်လာပါတယ်။သူတို့ကိုတောင်းပန်တဲ့အတွက်ဂျီအေးကြောင့်ဆက်လက်ပြီးဆောင်ရွက်ဖို့မသိတဲ့အကြောင်းကျွန်တော်တို့ရှိကိုအကြောင်းကြားတယ်
။ BBC ဘက်ကအဲ့ဒီဇန်နဝါရီ9ရက်ကဒါရိုက်ထုတ်လွှင့်ချက်ဗီဒီယိုဖိုင်ကိုချက်ချင်းပြန်ပြလိုက်ပြီးအခုလိုဖြစ်သွားတဲ့အတွက်ဝန်ထဲကြောင့်အဲ့ဒီနေ့မှာပဲထုတ်ပြန်ခဲ့ပါတယ်။ဇန်နဝါရီ13ရက်မှာတော့တဆိုင်လူတွေကိုတောင်းပန်တဲ့အကြောင်းထပ်မံထုတ်ပြန်ခဲ့တာပါ။တရင်သမားတွေအနေနဲ့မာရင်နာတွေရှိနိုင်ပြီးကာအန်ကန်ရှင်တွေဘက်ကမနစ်နာအောင်တောင်းပန်ဖြေရှင်းပေးရမယ့်တာဝန်ရှိတယ်လို့ဦးအောင်ကျိုင်ကဆက်ပြောပါရယ်မြန်မာသတင်းမီဒီယာကောင်စီအနေနဲ့အခုလိုတိုင်ကြားစာတွေတစ်နှစ်ကိုယာနေချီရရှိနေပြီးဖြေရှင်းဆောင်ရွက်တာတွေလုပ်နေရပါတယ်မနက်ဖြန်တောက်ကြနေမှာတော့ပြည်ထောင်တန်မတ်ကြီးကမြန်မာသတင်းမီဒီယာကောင်စီနဲ့တွေ့ဆုံဖို့ကလန်ထားပါရယ်တွေ့ဆုံချိန်တွင်နိုင်ငံတော်လူ့ဝတ်ချက်အုပ်တွေနဲ့ထောင်နှံ9နှစ်ကြာခံထားတဲ့ရိုက်တာသတင်းနောက်နှစ်ယောက်ကြောင့်ပြင်သတင်းမီဒီယာဖွံ့ဖြိုးရေးအကြောင်းတွေပြောဆိုဆွေးနွေးတော့မှဖြစ်တယ်လို့ဦးအောင်ကျိုင်ကပြောပါရယ်ခင်ဗျာ
ကိုထက်အောင်ခန့်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါရဲ့ရှင်။ကြာသာပတေးညနေပဲ VOA အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါရယ်။အခုတခါတော့ဒီရွှေသရီးကံဘက်မှမူရစီတွေဖမ်းမိတဲ့သတင်းကိုပြောပါအောင်မယ်။ထိုင်းမြန်မာလာအိုစတုံးနိုင်ငံထိဆက်နေတဲ့ဒီရွှေသရီးကံဒေသကနေပြီးတော့ထိုင်းနိုင်ငံအတွင်းပိုင်းကိုမှောင်ခိုပို့မဲ့စိတ်ကြွဈေးနဲ့ဗိမ်းမြူတွေကိုလာအိုစရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါရယ်။ဖမ်းမိတဲ့မူရစီစစ်စစ်ပေါင်းတန်ဖိုးကထိုင်းဘက်ဝင်တန်ပေါင်း1600ကျော်လောက်ရှိပါရယ်။ရွှေသရီးကံဒေသမှာမူရစီပြည်ထနာကိုကင်တွယ်ဖို့ပြီးခဲ့တဲ့ချက်ပိုင်းကပဲထိုင်းနဲ့လာအိုစ်နယ်ခြားကော်မတီအစည်းအဝေးမှာသဘောတူခဲ့ကြပြီးတော့အခုလိုမျိုးလက်တွေ့ဆောင်ရွက်လာတာပါအပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောင်မတ်အေးမှအခုလိုသတင်းပို့ပါရရှင
်ရွှေသရီးကန်ဒေသမှာစိတ်ကြွဈေးကြားတွေအများအပြားထုတ်လုပ်နေတဲ့အခြေအနေတွေကိုထိန်းချုပ်နိုင်ဖို့အတွက်မဲခေါင်မြေဝန်းတစ်လျှောက်မူရစီဝါနှိမ့်နှင်းရေးတွေကို2019ခုနှစ်ကနေ2022ခုနှစ်ထိ၄နှစ်တာပူးပေါင်းဆောင်ရွက်ကြဖို့ဒီအပိုင်းတွင်လုပ်ခဲ့တဲ့ထိုင်းနဲ့လာအို18ကြိမ်မြောက်နေသားကော်မတီဆွေးနွေးပွဲကနေသဘောတူညီထားကြတာပါသဘောတူညီချက်တွေရပြီးနှစ်ရက်အကြာမှာတော့ထိုင်းနိုင်ငံချင်းရိုင်ခရိုင်ကိုတင်သွင်းမဲ့စိတ်ကြွဈေးကြားတွေကိုထိုင်းလာအိုနယ်စပ်မှာ Lao ne jazao tapwe, a matinin nika, patiga chippi, seja zibia, nasa conatin chowta, lirao ne, bayu kilo gozego, pamigavare, tine lao neza, bokeo kayama, lao yetapwe winiga, lamarigo, peso be sisini reche. Toyota car silong jin at in lare, muye siwa in it to come out to attend the second and new year. Lao nang and dagule, pansila bare, seja zibia, chowta and hare, tojin the set out of ne. Bem you sala eight oh ego, mega mika need a sin, garnet they some bodre, a mimati muta de uga, lao with banaya, tie some we, conna danger big age on we can get it so be, lao anabaniga, topiange bare, tie lao neja comedy sunny way maro, tie to the agaway windy, bojo someone tamasika akulu bioda bare. We ဒီဝါရီဟာကျွန်တော်တို့ထိုင်းနိုင်ငံသားမကဘူးအိန္ဒိယနိုင်ငံအားလုံးကိုပါအန်ဒီရဲ့ပြည်နေပါပြီဒီအတွက်လူငယ်တွေကြားရမှာလဲမွေးရစေဝါကိုအများအပြားသုံးဆွဲလာတာတွေကိုလည်းတွေ့ရပါတယ်မဲခေါင်မြင့်ဝမ်းတခြားပြန်လာတဲ့မွေးရစေဝါတွေကိုလာအိုနိုင်ငံကပါထိန်းချုပ်ဖမ်းဆီးပေးဖို့အတွက်နှစ်နိုင်ငံတရင်အချက်လက်ဖလှယ်တာတွေကိုလှုပ်ဆောင်ဖို့လင်းနစ်တာကာလအတွင်းမှာအတူတကွပူးပေါင်းလှုပ်ဆော ဒီကနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ွယ် VOA ကထုတ်လွှင့်ချက်တွေကိုဒီ burmese.voanews.com ဆိုတဲ့ဒီ VOA မြန်မာပိုင်းရဲ့ website မှာအပြည့်အစုံနားဆင်ဖတ်ရှုနိုင်ပါတယ်။ဒီကနေ့ကြာသပတေးညနေကအစီအစဉ်တွေကိုလှိုင်းတို့16 19 25တို့ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ခဲ့တာပါ။အခုထုတ်လွှင့်ပေးတဲ့ VOA Radio အစီအစဉ်ပြီးပြီးချင်းမှာတော့ဒီ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေပြီးတော့9နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးပါအောင်မယ်။ Asia Set 7 Jodu နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News တို့ကနေပြီးတော့တိုက်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်။ VOA မြန်မာပိုင်းကနောက်ဆုံးရထားတဲ့ထိပ်တန်းသတင်းတွေကိုအခုတော့ကိုအောင်လွင်ဦးကကြီးညာပေးပါအောင်မယ်ရှင်။
ဒီရနေငယ်မြပိုင်မန်ပေ့ချ်မြို့ကစားတောက်ဆန်38မှာအသေးခံဘုံခွဲသမားတူရတက်ခဲမှုကြောင့်အမေရိကန်နိုင်ငံသား၄ဦးသေဆုံးသွားပါတယ်။ AS Islamic သူရအဖွဲ့ကတော့မနေ့လုံးကတက်ခဲမှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းချက်ချင်းဆိုသလိုကြေညာလိုက်တယ်လို့တက်ခဲသူကစီးရနိုင်ငံသားဖော်ဝင်တူဖြစ်ပြီးကင်းလန်နေတဲ့အမေရိကန်နဲ့ညီမောင်တပ်ဖွဲ့တွေကိုပြစ်မှတ်ထားခဲ့တာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။အစိုးရရဲ့အနေနဲ့သူရဆိုင်ထားတွေဆုံးသက်ပြီးခုသတင်းတစ်ပတ်ထဲပုံမှန်ပြင်ဖြစ်မလာခဲ့ဘူးဆိုရင်တော့အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့စီစဉ်ထားတဲ့အတိုင်းနိုင်ငံတော်အခြေပြမင်းကိုပြောကြားမယ့်ရက်ကိုရွှေ့ဆိုင်တာစာနဲ့ပဲထုတ်ပြန်တာဒါမှမဟုတ်လေသမ္မတအင်ဂျီရောကနေပဲပြောကြားတာမျိုးလုပ်တဲ့အကြောင်းအောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကပေါ်ဒူနီကပြောလိုက်ပါတယ်။နေ့စဉ်ကျင်းပမြင်ဖြစ်တဲ့နိုင်ငံတော်အခြေပြမင်းကိုလွတ်တော်မှာဇန်နဝါရီလ29ရက်နေ့မှာပြောကြားဖို့စီစဉ်ထားရမယ်လေလွန်ကျွေးရေးအတွက်စိုးရိမ်စရာရှိတဲ့အကြောင်းလွတ်တော်ဥက္ကဋ္ဌကအောက်လွတ်တော်ဥက္ကဋ္ဌကပြောဆိုထားတာဖြစ်ပါတယ်။ဗြိတိန်ဝန်ကြီးချုပ်ထရီဆာမေးကမနေ့ကလွတ်တော်မှာအယုံကြည်မရှိအဆိုတင်သွင်းတာခံခဲ့ရတာကိုကြော်လွှားနိုင်ခဲ့ပါတယ်။ဗြိတိန် EU ကနေနှုတ်ထွက်ရေးသဘောတူညီချက်ကိုလွတ်တော်ကတခဲနဲ့ကန့်ကွက်မဲ့ပြလိုက်ပြီးနောက်တစ်နေ့မှာပဲအတိုက်ခံပါတီကဝန်ကြီးချုပ်ပေါ်အယုံကြည်မရှိအဆိုတင်သွင်းခဲ့တာကိုမဲခွဲခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဟွန်းတို့ဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲအတွက်စီစဉ်ဖို့ဝါရှင်တန်ကိုတောင်းမဲ့မြောက်ကိုရီးယားထိပ်တန်းအရာရှိတယောက်ဟာတရုတ်နိုင်ငံဘေကျင်းမြို့တော်ကိုဒီနေ့ရောက်လာတဲ့အကြောင်းတောင်ကိုရီးယားနိုင်ငံကယုံဟန်သတင်းကဖော်ပြပါတယ်။မြောက်ကိုရီးယားအစိုးရအရာရှိကင်ယုံချိုဟာတရုတ်နိုင်ငံကအဲချိုင်းနာလေကြောင်းလိုင်းနဲ့ဘေကျင်းမြို့တော်ကနေထွက်ခွာလာပြီးဒီနေ့နောက်ပိုင်းမှာပဲဝါရှင်တန်ကိုရောက်လာမှာဖြစ်ပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံမှုလည်းစီစဉ်ထားပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာပါရှင်။ဒီကနေ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုစောဝင်းလိုင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ဂျိုးကေယောပါ။ဒီကနေ့ညမြန်မာစံတော်ချိန်ည9နာရီကနေပြီးတော့10နာရီထိထပ်ပြီးထုတ်လွှင့်ပေးမဲ့ VOA အစီအစဉ်တွေကိုတော့လိုင်းဒိုမီတာ2532တို့ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကိုကျေးဇူးတင်ပါတယ်။တော်တာရှင်အားလုံးကိုကျမ်းမာစိတ်ချမ်းသာပါစေရှင်။ကျမဆုမြတ်ပါမှာ
This program has come to you from the Voice of America, Washington.